ရုရှားမှာတော့မြောက်ကိုရီးယားတပ်တွေရှောင်နေတဲ့ဘွားကိုအမေရိကန်ဘက်ကတရိပ်ပေးလိုက်ပါတယ်။မြောက်ကိုရီးယားတပ်ဖွဲ့တွေရုရှားမှာရောက်ရှိနေတဲ့အထောက်အထားတွေတွေ့ထားရပြီးဘာလုပ်မလဲဆိုတာကိုစောင့်ကြည့်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကသတင်းတောက်တွေကိုဒီနေ့ပဲပြောလိုက်တာပါ။ရုရှားဘက်ကဝန်တိုက်ပေးနိုင်ပွဲရှိတဲ့မြောက်ကိုရီးယားတပ်ဖွဲ့နှစ်ဖွဲ့ရုရှားမှာရောက်နေတာအထောက်အထားရထားတယ်လို့ယူကရိန်းသမ္မတ Volodymyr Zelensky ကလည်းပြောလိုက်ပြီးနောက်တစ်နေ့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကအခုလိုပြောလာတာပါ။မြောက်ကိုရီးယားဟာရုရှားကိုလည်းနဲ့ထောက်ပံ့နေပြီးဆက်ဆံရေးတွေအားကောင်းနေတယ်လို့လည်းဝန်ကြီးအော့စတန်ကပြောပါတယ်။ယူကရိန်းရဲ့စစ်ပွဲမှာမြောက်ကိုရီးယားကဝင်ပါမယ်ဆိုရင်တကယ့်ကိုပြဿနာကြီးတစ်ခုဖြစ်လာနိုင်ပြီးဥရောပမှာတမကအင်ဒိုပစိဖိတ်ဒေသမှာလည်းရိုက်ခတ်မှုတွေကြီးလိမ့်မယ်လို့ဝန်ကြီးအော့စတန်ကထပ်သတိပေးခဲ့ပါသေးတယ်။2022ခုနှစ်စံပိုင်းမှာယူကရိန်းကိုကျူးကျော်စစ်စတင်ပြီးတဲ့နောက်ရုရှားစစ်တပ်မှအကြမ်းဆုံးတွေများပြနေတာကိုလည်းသူကအလေးနဲ့ထားပြီးဆက်ပြောခဲ့ပါတယ်မြောက်ကိုရီးယားတပ်တွေရောက်လာတာဟာရုရှားသမ္မတဗလာဒီမာပူတင်အကြက်ဆိုင်နေတယ်ဆိုတာအများသိသာထက်ပိုကောင်းပိုနိုင်တယ်ဆိုတာပြသရောက်တယ်လို့လည်းဝန်ကြီးအော့စတင်ကဆက်ပြောခဲ့ပါသေးတယ်ခင်ဗျာ